ကချင်ပြည်နယ်ဖားကံမြို့နယ်ကကြောင်မြတ်လောက်ကွက်တစ်ခုမှာမြေစာပုံပြိုကျလို့အသက်ပေါင်းများစွာဆုံးရှုံးရတဲ့ဖြစ်ရကြောင်းစီးပွားရေးလုပ်ငန်းတွေထိန်းကိုရော်ရဲစွာလုပ်ကိုင်နေတာကိုထိန်းသိမ်းသင့်သည်လို့မြန်မာနိုင်ငံမြို့သားလူခွင့်ကော်မရှင်ကအကြေညာချက်ထုတ်ပြန်ပါတယ်။ကြောင်မြတ်ဒူးဖော်ရေးလုပ်ပိုင်ခွင့်ရထားတဲ့လုပ်ငန်းတွေဟာဒေါ်လာသန်းပေါင်းများစွာဝင်ငွေရရှိနေကြပေမဲ့လူခွင့်ရေးကိုအလေးထားပြီးဖြစ်လာနိုင်တဲ့အန္တရာယ်တွေကိုကာကွယ်ဖို့အကျိုးတည်ပြင်ဆင်ထားမှုအားနည်းတယ်လို့အမျိုးသားလူခွင့်ကော်မရှင်ကထောက်ပြပါတယ်။စီးပွားရေးလုပ်ငန်းတွေလုပ်တဲ့နေရာမှာအစိုးရနဲ့စီးပွားရေးလုပ်သူတွေအနေနဲ့လူအခွင့်အရေးကိုအလေးထားဖို့တာဝန်ရှိတယ်လို့လည်းပြောထားပါတယ်။ဒါကြောင့်မြန်မာနိုင်ငံကစီးပွားရေးတွေလုပ်ကိုင်တဲ့နေရာမှာလူအခွင့်အရေးနဲ့ပတ်သက်လို့ပြင်ဆင်ဖို့လိုတာတွေလှုံ့ဆော်ဖို့အခုအသက်ဆုံးရှုံးခဲ့ရသူတွေထိခိုက်မျက်နှာသူတွေကိုစာနာထောက်ထားပြီးတင့်တော်တဲ့ပြန်လည်ကုစားမှုတွေလုပ်ပေးဖို့စဉ်းစားပေးတယ်လို့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရေးစာပုံပြောကြားမှုမှာတည်ဆုံခဲ့ရသူတွေရဲ့မိသားစုတွေနဲ့ထပ်တူမြန်မာနိုင်ငံအမျိုးသားလူခွင့်ကော်မရှင်ကလည်းဝမ်းနဲ့ချေခွဲတုံ့လှုပ်ရတယ်လို့ထုတ်ပြန်ချက်ထဲမှာရှင်းတာထားပါတယ်။